မြန်မာနိုင်ငံကရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စာအုပ်ကိုတင်သွင်းထုတ်ဝေခဲ့တဲ့လွင်ဦးစာပေကိုပုံနှိပ်ထုတ်ဝေခြင်းဥပဒေဖောက်ဖျက်မှုနဲ့စစ်ကောင်စီပြန်ကြားရေးဌာနကလုပ်ငန်းလိုက်စင်ရုပ်သိမ်းလိုက်ပါတယ်။လွင်ဦးစာပေထုတ်ဝေခွင့်ရန်နာခံရတဲ့ကိစ္စဟာမဖြစ်တဲ့ကိစ္စလို့လဲစာပေအတိုင်းဝိုင်းကဝေဖန်ပြောဆိုမှုတွေရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချမ်းကပြောပြမှာပါရှင
်။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးအင်္ဂလန်ဥပဒေပညာရှင်ရိုနန်လီရေးသားတဲ့မြန်မာရိုဟင်ဂျာဂျီနိုဆိုက်ဆိုတဲ့စာအုပ်ကိုအွန်လိုင်းပေါ်ကနေကြီးညာရောင်းချခဲ့တဲ့အတွက်ပုံနှိပ်ထုတ်ဝေခြင်းဥပဒေကိုချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့လွင်ဦးစာပေကိုစစ်ကောင်စီပြန်ကြားရေးဌာနကထုတ်ဝေခွင့်လိုက်စင်ရုပ်သိမ်းလိုက်တာပါဥပဒေပြဋ္ဌာန်းချက်ပါအချက်ကိုချိုးဖောက်တာမဟုတ်လို့အခုလိုထုတ်ဝေခွင့်လိုက်စင်ပိတ်ပင်လိုက်တာလို့ပြန်ကြားရေးဌာနမူပိုင်ခွင့်နဲ့မှတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေးက VOA ကိုပြောပါတယ်
ကိုဒီလိုဒီဆန်ကြောင့်တော့ဒီစာအုပ်ကိုအွန်လိုင်းမှာကြည့်နိုင်တယ်လို့သိကြပြီးအနာလို့လို့ဒီလိုပုံစံချင်းနဲ့တွေ့ဝင်လို့မှဥပဒေဆိုတာရှိတယ်နော်အဲ့ဒီမှာပုံမှန်စက်ပုံမှာပုံမှန်ချက်ပါဒီတိုင်းနဲ့ညီစမ်းတွေ့ဝင်တာကိုပုံစံချင်းတွေ့ဝင်ချင်းဆန့်ချင်းသမုတ်ကြီးကမှပြင်ပြနေလို့ပြောရတဲ့အားမဖြစ်ရှိတယ်နော်ဒီစီစမ်းချက်တွေမလိုက်တာကိုဒီအားမဖြစ်တွေဖောက်ပြတယ်ဆိုရင်တော့ဒီဆက်ဆံရာဒီဥပဒေနဲ့ရေးရတဲ့ဘော
ပုံနှိပ်ထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းခံရတဲ့နဲ့ပတ်သက်လို့လွင်ဦးစာပေကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပြည်တွင်းဈေးကွက်ရဲ့လိုအပ်ချက်ကြောင့်မူရင်းစာအုပ်ကိုတဆင့်ကူးယူပြီးဖြန့်ဖြူးနေကြတဲ့ဘာသာရပ်ဆိုင်ရာစာအုပ်တွေ၊ကိုယ်ရေးအထုပ်ပတ်တီတွေ၊ဝိထုတွေဒါတွေကအွန်လိုင်းပေါ်မှာရောစာအုပ်ဈေးကွက်မှာပါကြဲကြဲပြန့်ပြန့်ရှိနေတာပါ။စာပေလွတ်လပ်ခွင့်အရာကြည့်မယ်ဆိုရင်ဒီကိစ္စဟာမဖြစ်တဲ့ကိစ္စလို့စာရေးဆရာကိုရိုးကွန်းက VOA ကိုပြောပါတယ်
။ဟောဒါမျိုးလဲဒီကွက်ရလုံးဝလုံးလဲ့မှာဥပက္ခလည်းပြည့်ရတယ်လုံးချင်လုံးလဲ့မှာဒီအတိခေတ်ကတော့မှပြည့်စစ်တယ်ပြည့်ရတယ်ဘာလို့လဲရှိမှန်ရှင်းနေတော့ပုံလိုက်ပြန်လာတယ်တော့ကျွန်တော်တို့ဆိုတော့ဘာမှရေလုံးမှာမရတော့ဘူ
းလူဦးစားပေဟာအာနာရှင်များကြီးအတွင်းရေးတွေ့ဝက်ချက်များနှင့်အာနာတော်လိုင်းကောင်စီမှသည်စစ်အာနာရှင်စနစ်စီတို့စတဲ့အာနာရှင်စနစ်နောက်ခံနိုင်ငံရေးစာအုပ်တွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့စာအုပ်မျိုးတွေကိုထုတ်ဝေခဲ့တာရှိပါတယ်။မြန်မာရိုဟင်ဂျာဂျီနိုဆိုက်စာအုပ်ကိုရေးသားတဲ့စာရေးဆရာရိုနန်လီဟာလန်ဒန်လောင်းဘိုရိုတက်ကသို့သတင်းနှင့်ကိုယ်ပိုင်ဖန်တီးမှုရန်ဝန်အင်စတီကျူရဲ့ပါရဂူစုရှင်တဦးဖြစ်ပါတယ်။သူ့ရဲ့သူတေသနာအများစုကလူမျိုးတုံးတပ်ဖြတ်မှုတွေအမုန်းစကားတွေရွှေပြောင်းအခြေချမှုတွေနဲ့အာရှနိုင်ငံရေးကိုအဓိကထားသုံးသပ်တာတွေများပါတယ်။အခုစာအုပ်ကြောင့်လဲမြန်မာနိုဗယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုကဘာကပို့ပြီးအာရုံစိုက်ခဲ့တယ်လို့လူခွင့်ရေးချိုးဖောက်မှုတွေအတင်းအကျပ်နေရွှန့်ခွာခိုင်းတာတွေဥပဒေပြင်ပတပ်ဖြတ်မှုတွေအတွက်လဲသူ့မှာတာဝန်မကင်းဘူးဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတာပါစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာသတင်းမီဒီယာတွေကိုထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းတာတွေကိုအရင်ဆုံးလုတ်ခဲ့ပြီးတော့သတင်းသမားတွေကိုလည်းဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပါတယ်နိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အကြောင်းအရာတွေရေးသားထုတ်လွှင့်ခဲ့တဲ့မဂ္ဂဇင်းတအုပ်သတင်းအေဂျင်စီ7ခုကိုလည်း2021ခုနှစ်ထဲမှာလုပ်ငန်းလိုင်စင်ရုပ်သိမ်းခဲ့တယ်လို့တမရော်ကာဝဲဦးစီးချုပ်ရုံးကဧပြီလ9ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ